Most devoted citizens of this beautiful city of Mogok.
Mogomyoma, yoginya.
I am so pleased to be with you all this evening.
Mogomyogo, yaulayara, emedang wintamare.
Whenever I come to my motherland, Myanmar, I always like to visit this city of Yerna, not only Yerna of Ruby, but Yerna of Dhamma.
Siajiha, migin mi migin nengan pide mima nengan gu yau larai di Yerna mi pide mugu mugule wen yau kebare.
I feel so peaceful here because I see people around me, all very peaceful and happy, and the whole atmosphere is so peaceful.
Di mugu ne mihake imadangu ijane ne mihipare.
Not only myself, whenever my students also visit here, they have the same experience.
Siaya wenta aya.
The nature is so kind. All around we have hills. There is peace, there is harmony, and there is also peace and harmony of Dhamma. The students who come here are all meditators of Vipassana, and they get all the more strength meditating here. Now, throughout the world, the teaching of Buddha, the practical teaching of Buddha, is becoming more and more popular. The fact is that there is misery all around and people want peace. They try all different kinds of sensual entertainments, which gives them some happiness, false happiness for a short period, but does not take away their misery. They increase their misery. They try different spiritual paths also to get real peace, but they are not very successful.
သူတို့ကတကယ်ညဉ့်ညာကြီးအစ်စ်မှန်ကိုရှာဖွေကြပါတယ်တော်တော်လည်းပဲမရရှိကြသေးပါဘူးညဉ့်ညာကြီးအစ်စ်မှန်ကိုရှာဖွေလို့မတွေ့ရှိကြသေးပါဘူ
း We are not here to condemn any spiritual path
သူတို့တွေဟာစိတ်ချမ်းသာရေးနဲ့ပတ်သက်လို့ဘယ်လိုပဲရှာဖွေတော်လည်းပဲကျေနပ်မှုကိုမရှိကြသေးပါဘူ
း But Buddha's teaching is suchthat anyone and everyone from every community finds it workable and result oriented
yes sir bhaya ji ye tia ro so da ga ro lu myu ma ywe ba twa ma ywe a lwa ma ywe a tet mu ga nyaung so ma ywe chin chan a thauk ja me so yin che chin le ngin a chu ya nai ne tia ro phit par de
when we just discuss on some points of philosophy then there are always arguments But when we ask them to meditate, it becomes so easy. They get the results and they are happy.
They are on a path to be ro. Swinija me swino swinija pyatanariya po ni bi. Dage athukjare khamaro dage ku letui khansa jaya pare.
Then they realize that Buddha's teaching is not merely for sermons. It is for practice.
အဲ့ဒီတော့သူတို့သိလာကြပါတယ်မြတ်စွာဘုရားရှင်ရဲ့တရားတော်ဆိုတာဟာဆွေးနွေးနေဖို့ဖတ်နေဖို့တည်းတကယ်လက်တွေ့ကျင့်ကြံအားထုတ်ဖို့ဆိုတာကိုသူတို့သိလာကြပါတယ
် The teaching in many cases is very similar with other traditions also
ဒီတရားတော်ကိုအားထုတ်နေရလဲတချို့ဤတွေနဲ့လည်းပဲရှိနေကြတာပါပဲ
Like Buddha saysYou must live a life of morality. You must follow sila.
Nyasa phaya hoja dalu ve tila ko chin chaya me sura ro si cha da ba ve.
Every religion in the world also teaches the same thing, live a moral life.
Kaba bo ma ku kwe mu ba da yat di si cha ba de. Ari ku kwe mu ba da yat di ha tila ko lun aung.ကျင့်ကြံကြဖို့ဟောပြောကြတာပါပဲ
So when they come to the courses or when they come to discuss dhamma with me I tell them I am teaching morality and your religion is also teaching morality why not practice it
ဆရာကြီးကြီးလာပြီးတော့တီလာနဲ့ပတ်သက်ပြီးတော့ဆွေးနွေးကြပါတယ်သူတို့တီလာဟာတော့ဆရာကြီးကြီးကတီလာနဲ့အတူတူပါပဲလို့တောင်းသူတို့ပြောကြပါတယ်
How can one practice morality unless one has control over the mind?
Tila chaung go bae thuru chwe nwe cha ba de.
People know very well that unwholesome action is not good for me, not good for others. Wholesome action is good for me and good for others. And yet, in spite of this knowledge, they keep on performing unwholesome actions.
သူတို့တွေလည်းကုသိုလ်တရားကုသိုလ်တရားအကြောင်းအကုသိုလ်တရားအကြောင်းကိုသိကြတာပါပဲကုသိုလ်ပြုရင်ကိုယ်လည်းကောင်းတယ်သူများအတွက်လည်းကောင်းတယ်အကုသိုလ်ပြုရင်တော့ကိုယ်လည်းမကောင်းဘူးသူများအတွက်လည်းမကောင်းဘူးဆိုတာတော့သူတို့တွေလည်းသိကြတာပါပဲ
Therefore living a life of morality it is absolutely essential to have control over the mind
ဒါကြောင့်တိလာဆိုတာဟာစိတ်စင်ကြယ်မှုအတွက်တော့ပထမအဦးဆုံးလိုအပ်တဲ့အရာပဲဖြစ်ပါတယ
် They have also their own way of controlling the mind
သူတို့ဟာသူတို့နီးနဲ့သူတို့ဟန်နဲ့စိတ်ကိုထိန်းတဲ့နည်းတွေရှိကြပါတယ
် But Buddha gave a very simple way of controlling the mind
မြတ်စွာဘုရားရှင်ကတော့စိတ်ကိုထိန်းတဲ့နေရာမှာလွယ်လွယ်လေးပဲနီးပေးထားပါတယ်
And a way which can be worked out, which can be practiced by everyone.
Yes, Abhya Sin, hoja gere tiyaro ha, tila go theini hoja gere tiyaro ha, luri le luegali chintung nain jabare.
He gave us the technique of anapana meditation.
Yes, Abhya Sin, anapana chintung upege bare.
The incoming breath, the outgoing breath, One has to be aware of the incoming breath and outgoing breath.
Anapana chinsin sura ga thwel le win le ko ti mat de chinsin me phit par de.
It is not a breathing exercise. one has not to control the breath.
ဒီဥစ္စာကထွက်လေဝင်လေကိုထိမ့်ချုပ်ပြီးတော့လက်ကျင်နဲ့လက်ကျင်ခံမျိုးမဟုတ်ပါဘူး.
There are techniques where people try to control their mind.
စိတ်ကိုထိမ့်ချုပ်ဖို့လားဖြစ်ပါတယ်.
For controlling the mind, they want to control their breath.
လက်ကျင်ခြင်းအဖြစ်မိမိရဲ့စိတ်ကိုတည်ငြိမ်အောင်ထိမ့်သိမ်းတဲ့နည်းပဲဖြစ်ပါတယ်
။ And that is called the technique of pranayama.
အဲ့ဒီနည်းကိုပရာယနာမလို့ခေါ်ပါတယ်
။ It is good. It gives its own benefit. It makes the body healthy.
အဲ့ဒီပရာယနာကျင့်စဉ်ဟာကောင်းပါတယ်။ကျန်းမာရေးအတွက်ကောင်းပါတယ်။ကိုယ်ခန္ဓာကျန်းမာမှုတော့အဲ့ဒီအာနာပါနထိမ့်ချုပ်တဲ့ကျင့်စဉ်ဟာကောင်းပါတယ
် But Buddha warns us not to make a breathing exercise just observe the breath as it is
ဒီဥစ္စာဟာကျွန်တော်တို့အာနာပါနစိတ်ကျင့်နေအာမဟုတ်သေးပါဘူးတကယ်အာနာပါနကျင့်နေဥစ္စာမဟုတ်သေးပါဘူးလက်ကျင်ကလုပ်နေတဲ့အကျင့်မျိုးမဟုတ်ပါဘူ
း If the breath is long just accept the fact that the breath is long
di anapana chin ne kha ma titi cha cha chin ya bu lo a par
if the breath is short just accept the fact it is short
anapana chin ne kha ma thwet le win le ko mat ja ba de ai lo thwet le win le mat de kha ma thwet le ha si si win yin le si si win ne lo ti ya ba me tu ru win yin le tu ru win ne tu ru thwet de lo ti ya ba me
If it passes through the left nostril, just accept the fact it is passing through the left nostril.
Khali wili ha, nakao na pao si de ne ka, bebe ka ne biro wene, bebe ka ne biro thwate, so yin le di thwali wili ha, bebe ka wene biro, bebe ka thwate, lube maya ba me.
If it passes through the right nostril,Just remain aware it is passing through the right nostril.
ဒီထွက်လေဝင်လေလေးဟာညာဘက်နှာခေါင်းကဝင်တယ်ဆိုရင်လည်းပဲညာဘက်နှာခေါင်းကဝင်တယ်ညာဘက်နှာခေါင်းကထွက်တယ်ဆိုရင်လည်းညာဘက်နှာခေါင်းကထွက်တယ်လို့ပဲမှတ်ရပါမယ
် Never interfere the natural flow of the breath.
အဲ့ဒီမှာသတိထားဖို့ကသဘာဝအတိုင်းဝင်တာထွက်တာကိုသာမှတ်ရတာဖြစ်ပါတယ်
Like someone sitting at the bank of the river keeps on observing the flow of the river.
မပုံဟာဘာနဲ့တူလဲဆိုတော့တစုံတယောက်ဟာကမ်းမမထိုင်နေတယ်။ကမ်းမမထိုင်ပြီးတော့ရေလေးစီးတာကိုကြည့်ပြီးတော့မှတ်နေတယ်လို့ပဲမှတ်ထားမျိုးဖြစ်ရပါမယ်။သဘာဝအတိုင်းဖြစ်ရပါမယ်
။ He has nothing to do for the flow of the river.It is natural. Just observe the natural flow of the river.
အဲဒီကမ်းပေါ်မှာထိုင်ပြီးတော့ရေစီးနေတာကိုကြည့်တဲ့သူဟာသူရေစီးတာကိုဘာမှလုပ်လို့မရပါဘူး။ရေလေးဟာတဘာဝအတိုင်းသူ့အတိုင်းစီးနေတာကိုပဲထိုင်ကြည့်နေတယ်လို့ပဲအာနာပါနကိုလည်းပဲမှတ်ဖို့ဖြစ်ပါတယ်
။ He cannot make the flow of the river fast or slow.
အဲဒီလူဟာစီးနေတဲ့ရေကိုမြန်အောင်လဲလို့လို့မရပါဘူးနှီးအောင်လဲလို့လို့မရပါဘူ
း Similarly a good meditator according to the teaching of the Buddha will just observe the breath as it is not as you would like it to be but as it is
အဲ့ဒီလိုပဲမြတ်စွာဘုရားဆရာဟောကြားပါတယ်အာနာပါနာဆိုတဲ့ထွက်လေဝင်လေကိုမှတ်တဲ့သူဟာဘုရားရေစီးကိုတာလေးကိုကြည့်တဲ့လူလိုပဲသူ့တဘာဝအတိုင်းဝင်နေတာထွက်နေတာကိုမှတ်ဖို့ပဲဖြစ်ပါတယ
် So never try to interfere with the natural flow of the breath
ဒါကြောင့်တဘာဝအတိုင်းဝင်လေဝင်နေတာထွက်လေထွက်နေတာကိုနှောက်ရက်တဲ့ဤမျိုးနေတော့မမှတ်ရပါဘူ
း And he wants us to keep the mind steadfastly fixed on the area below the nostrils above the upper lip
ဒီလိုမှတ်တဲ့အခါမှာနှုတ်ခမ်းပြားရဲ့အထက်နှာသီးပြားရဲ့အဝနေရာလေးကိုစိုက်ပြီးတော့အဲ့ဒီနေရာနေဝင်လေဝင်နေထွက်လေထွက်တယ်ဆိုတာကိုမှတ်ရပါမယ
် The mind will keep on wandering but when the mind wanders and you realize that the mind has wandered away don't get frustrated Don't get irritated. Just accept the fact the mind has wandered away.
အဲဒီလိုမှတ်တဲ့အခါမှာစိတ်ဟာတခြားကိုထွက်သွားတာရှိလိမ့်မယ်။ထွက်သွားတာရှိရင်လည်းလက်ခံလိုက်ပါ။စိတ်ကတခြားကိုထွက်သွားတယ်။ထွက်သွားတယ်ဆိုတာကိုလက်ခံပြီးတော့မှပြန်ပြီးတော့ဒီနှုတ်ခမ်းရဲ့အထက်နာသီးပြားရဲ့အောက်ကိုပြန်ပြီးတော့မှတ်ဖို့လိုပါတယ်
။ You will be aware of the breath, just few breaths and mind will wander away.
စိတ်ကတော့ဒီလိုပဲထွက်လိုက်ပြေးလိုက်ပြန်လာလိုက်ဖြစ်နေမှာပါပဲ
And if you keep on working patiently and persistently within one day or two days you will find that mind is getting calm down because the breath is getting concentrated your mind is getting concentrated on the breath
ပထမတော့စိတ်ကပြေးနေမှာပါပဲအဲ့ဒီပြေးနေတဲ့စိတ်ကလေးကိုပဲမှတ်ရင်းမှတ်ရင်းနဲ့တဖြည်းဖြည်းတရက်နှစ်ရက်အတွင်းမှာတည်ငြိမ်လာတာကိုတွေ့ရပါလိမ့်မယ
် The enlightened one gave this small area to remain aware and this is a very important part of the body
မြတ်စွာဘုရားရှင်ဟာဒီနှုတ်ခမ်းပြားရဲ့အထက်နာသီးဝရဲ့အောက်မှာပြတဲ့နေရာလေးအဖြစ်အမတန်အရေးကြီးအရေးပါတဲ့နေရာလေးဖြစ်ပါတယ်
This is a very important nerve center.
ဒီနေရာလေးဟာအားလုံးသောအကျော်တွေရဲ့အရေးအကြီးဆုံးအရေးပါဆုံးနေရာလေးဖြစ်ပါတယ်
။ The more and more mind gets concentrated on this part with the awareness of the reality, it becomes sharper and sharper. It becomes more and more sensitive.
ဒီနေရာလေးကိုမှတ်နေမယ်ဆိုလို့ရှိရင်တဖြည်းဖြည်းကျန်းတဲ့နေရာကနေတိမ်မွေးတိမ်မွေးလာပြီးတော့ဒီနေရာလေးဟာတိမ်မွေးတဲ့အနေထားမျိုးလေးကိုရောက်လာပါလိမ့်မယ
် By the time one reaches the third day it becomes easy for a student for a meditator to feel some sensation or the other on this part of the body
ကျွန်တော်တရက်က2ရက်2ရက်က3ရက်လောက်မြောက်လာတဲ့အခါမှာဒီနေရာလေးမှာဝေဒနာလေးတွေဟာငွေငွေလေးခံစားမှုလေးတွေပေါ်လာပါလိမ့်မယ
် There might be different types of sensations but the student is supposed to be aware of any sensation that crops up
ယောဂီဟာအာထုံနေရတယ်ယောဂီဟာဒီနေရာလေးမှာတိမ်မွေ့တဲ့ဝေဒနာလေးတွေကိုတွေ့တွေ့နေမှာပဲဖြစ်ပါတယ
် And more and more mind remains with the awareness of sensationit becomes more and more sharp and subtle and sensitive
ပထမတော့ဒီဝေဒနာလေးတွေဟာကြမ်းတမ်းတဲ့သဘောရှိပါလိမ့်မယ်နောက်တစ်ဖြည်းဖြည်းတစ်ဖြည်းဖြည်းတိမ်မွေ့တိမ်မွေ့ပြီးတော့လာပါလိမ့်မယ
် so from the fourth day onwards one starts experiencing sensations from the top of the head to the tips of the toes
လေးရမြောက်တဲ့ခါကျတော့အဲ့ဒီဝေဒနာလေးတွေဟာဥကောင်းထိတ်ကနေပြီးတော့ဟိုခြေပြားအထီကိုကျွန်တော်တို့တိမ်တိမ်မွေ့မွေ့ရှုနိုင်တာကိုတွေ့ပါလိမ့်မယ
် because the mind has become sensitive it can feel different kinds of sensations on different parts of the body
စိတ်ဟာကုနာငရေကနေခြေပြားအထီသွားနေတဲ့ခါမှာဝေဒနာတွေကိုလည်းပဲတခြားခန္ဓာကိုယ်တွေပေါ်မှာတွေ့ရပါလိမ့်မယ
် in some case If the mind is not very sensitive, one may feel sensations on some parts of the body and may not feel sensations on other parts of the body.
Seha khana ku bo ma sai let de kha taniya ma hou taniya su de lo vedana ri ha paw paw pi twi ya ba le me.
Then the student is asked to stay for about a minute, just a minute.on the part where one does not feel any sensation
တကယ်လို့ခန္ဓာကိုယ်ဘောစိတ်နဲ့စိုက်ပြီးတော့ရှုတဲ့အခါမှာဝေဒနာမပေါ်ရင်လည်းပဲအဲ့ဒီနေရာကိုကြော်သွားပြီးတော့ဝေဒနာပေါ်တဲ့နေရာကိုရှုဖို့ဖြစ်ပါတယ
် and one keeps on working again very patiently very persistently and within a day or two one reaches the stageWhere one starts feeling sensations everywhere on the body.
ခန္ဓာကိုယ်မှာပေါ်တဲ့ဝေဒနာများကိုရှုမှတ်တဲ့အခါမှာသိခံရပါမယ်၊ဝရိယရှိရပါမယ်၊ဇွဲကောင်းရပါမယ
်. Initially, quite possible, the sensations may be very gross very solidified, very intensified, very unpleasant.
Khana ku bo ma po de vedana ri ha alon chan nan ne kha chan nan ma le me taim mwe de kha taim mwe ba le me makham ya nai phit de kha le be makham ya nai aw khan sa ya ra myu ri chung ya ba le me.
The student tries to maintain equanimity with every sensation that crops up on the body, on different parts of the body.
Yogi andine ya ro eri vedana ri khana ko upama po ni ra ko chu mat twa ya ma be phit par de.
If one keeps on jumping from one part of the body to the other part of the body, it takes very long time to get sensations throughout the body.
Yogi ha ဒီလိုဝေဒနာများကိုမှတ်တဲ့အခါမှာတခါတခါတော့လေဝေဒနာများကိုကြော်ပြီးမှတ်မိမှာဖြစ်ပါတယ
် But if one keeps on moving the attention on every part of the body, staying for about 1 minute where you don't get sensation, patiently the time comes when you feel sensations everywhere.
အဲ့တော့ယောဂီဟာဝေဒနာကိုတကူလုံးမှာပြန့်နှံ့အောင်မှတ်နေတဲ့ခါမှာတခါတခါမှာလဲဝေဒနာမတွေ့တဲ့နေရာရှိပါလိမ့်မယ်ဒီခါမှာကြော်သွားရပါမယ်ဇွေးကောင်းကောင်းနဲ့မှတ်ရပါမယ်သီးခံမှတ်ရပါမယ်ဒီခါမှာဆိုရင်နောက်ကြတော့ဝေဒနာကိုတကူလုံးမှာတွေ့လာရတဲ့အနေအထားမျိုးဖြစ်ပေါ်လာပါမယ
် Time will come when the mind becomes more and more equanimous with every type of sensation
ဆေဟာဥပေက္ခဖြင့်ဝေဒနာတွေကိုဘယ်လိုဝေဒနာပဲလာလာဥပေက္ခဖြင့်ရှုနိုင်တဲ့အထိအနေထားမျိုးကိုရောက်လာပါလိမ့်မယ်
။ And when the mind becomes more and more equanimous, the law of nature is such that these unpleasant gross sensations, solidified sensations, they get divided, dissected, disintegrated and dissolved.
ဥပေက္ခဖြင့်ရှုမှတ်နိုင်လေလေကနဝေဒနာတွေဟာပျောက်ကွယ်လာလေလေဆိုတာမျိုးတွေ့ရပါလိမ့်မယ
် So the whole body is nothing but very subtle vibrations
အဲ့တော့ဒီခန္ဓာကိုယ်ကြီးရပါမှာမဟုတ်ဘူးဝေဒနာတွေရဲ့လှုပ်ရှားမှုတွေဆိုတာကိုတွေ့လာရပါလိမ့်မယ
် Then the Buddha's words become very clear that you can feel sensations throughout the body within one breath
မြတ်စွာဘုရားရှင်ကဘယ်လိုတောင်းဟောခဲ့ပါလဲဆိုရင်အသက်တစ်ချက်ကလေးရှူတာနဲ့ပဲတကူလုံးဝေဒနာတွေကိုတစ်ချက်တည်းတွေ့နိုင်လို့တည်းတို့တောင်းမှဟောခဲ့ပါတယ
် When you breathe out you feel sensations from the top of the head to the tips of the toes and when you breathe in you feel sensations from the toes to the top of the head in one breath
ဝင်လေဝင်နေဒီဝင်လေးလေးကဝင်သွားတဲ့အခါမှာထိတ်အထိရောက်သွားပါတယ်အဲ့ဒီဝင်လေးလေးကပြန်ထွက်သွားတဲ့အခါမှာလည်းဟိုးခြေတော့အထိရောက်သွားပါတယ်ဒါကြောင့်ဝင်လေးဟာတစ်ချက်ထဲနဲ့ပဲဝေဒနာတွေကိုတကူလုံးကိုတွေ့နိုင်နေဆိုတာဖြစ်ပါတယ
် This is a very important station on the path of liberation
ဒီဥစ္စာကဖြစ်ရင်ဆင်းရဲဒုက္ခအပေါင်းကလွတ်မြောက်ဖို့အတွက်အရေးကြီးဆုံးသောအချက်ဖြစ်ပါတယ
် When one experiences different types of sensations gross sensations unpleasant sensations then one feels arising of the sensation staying of the sensation and passing away of the sensation
vedana ho shu de kha ma vedana ri ha amyu myu paw la da ba de taim mwe de vedana chan nan ne vedana be lu vedana be phit phit upekkha phit shu lite de kha ma ro vedana ri ha pyaok pyaok twa ja ma ba be
when it is gross sensation it arises stays and passes away but when it changes into subtle sensation then it arises passes with great rapidity
ဝေဒနာတွေကိုရှုနေလို့ရှိရင်ចានတဲ့ဝေဒနာပဲဖြစ်ဖြစ်တိမ်မွေတဲ့ဝေဒနာပဲဖြစ်ဖြစ်တည်တည်ချာချာစိုက်ပြီးရှုနေရင်ဖြစ်ပြီးတော့ပြတ်သွားတယ်ဖြစ်ပြက်ဖြစ်ပြက်ဆိုတဲ့အစဉ်နဲ့ဒီဝေဒနာတွေဟာသွားနေတာကိုတွေ့ကြရမှာပါ
Then the Buddha's words become so clear that the entire physical structure is nothing but anicca, 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 anicca.
ဒ 다정 면수업자신가 디디 찾아 호자로 무바레 하리 카나고지 소라 바마 모부 아네사 아네사 소래 아미에 미시레 카나고지 소라고 면수업자 맹자바레
And the mind that feels these sensations, as the sensations on the body arise and passes away, so the mind also arises, passes. So the mind also nothing but anicca, anicca.
Kuna viranariha, phipipya dvadalu, phipipya sinyine dvadalu, saikhali gule shujiva, ari saikha le phipiyin pya dvarabhave, saikha sinha le phipipya shure sinhebe dvanira phipare.
The entire mind and matter is nothing but wavelets, wavelets arising, passing with great rapidity.
Dajau kanaku sure chenaruye yungnaniha phipye asinne twanire asinji da phipare.
When you experience gross sensations, then there is udaya arising separate and passing away separate. But when you have very subtle sensations, then arising, passing with great rapidity, then there is no gap between the two. As it arises, so it passes away.
Janane virana uve shujiva, phipi pietarabhave, phipi pietanire, taimure virana ule, didichaja shujiva, phipi pietarabhave, phipi pietanibare, jhamasibabu.
So the first stage is, udaya vay, arising, passing. And the next station is bhanga. Everything is dissolved, arises, passes immediately. Bhanga, dissolved.
Tajo, Pali Sakane Pyoeno, Uriyabhaya, Dilo Phipye Neda Biro, Bhinga Asure Asinigo Yautvarabhave.
And that is a very important station. When you start feeling dissolution, bhanga, the entire physical structure and mental structure is mere wavelets, rapidly passing away.
Dilo uriyabhya asiyani, bhinga asiyangu yaudhara phyayin, lume ye jibare, phyipya ka nebiro, dhgolong piyo cha dhare, chi nimyo phyipta dhare.
Then Buddha's words become very clear when he says, the entire universe is nothing but vibration.
Tajaule Nyaswabhya Sinha Aline Tabi Hojaraba Diyunan Sura Bhamamhobu Phipye Sinine Dwa Nire Asinda Phipare.
And Buddha emphasizes that you do not accept just because I am saying so. You have to experience it. Accept it only when you experience it.
Tajam Yasa Pyasya Hobare, Virina Pola Mesuyin Patama, Lakhan Laipa, Dwechungu Lakhan Laipa.
You have to experience the truth. Merely accepting Buddha's words at the intellectual level will not help you.
Tajam Yasa Pyasya Hojare Daime Patama, Pola Yin, Virina Pola Mesuyin, Virina Gu Lakhan Yama Pyapare.
You now experience the entire body, mere vibration, and then you find outside world is also mere vibration. The outside world is existing for you only when it comes in contact with the sense doors, eye sense door, ear sense door, nose sense door, tongue sense door, body sense door, or mind sense door. The six sense doors, outside world comes in contact, then only you can know, yes, there is something outside.
Janaruma dwaya chaupau shibare, miyasi, na, nakao, basa, sashitipi dwaya chaupau shibare.
If you don't have eye sense too, for you, there is no world of shape or form or color or light.
မျက်စိကနေပြီးတော့အာယုံယူရပါတယ်အာယုံနေရာမျက်စိကနေဝင်လာပါတယ်တကယ်လို့အဲ့ဒီမျက်စိကလည်းအာယုံမယူဘူးဆိုရင်အပြင်မဲ့မှာရှိတဲ့ပုံပန်းတဏ္ဍို့ဒူရို့ဒေရို့ဆိုတာဟာကျွန်တော်တို့ဘာမှလက်ခံစရာမရှိပါဘူ
း A blind person blind from the birth does not know anything about the shape or form or color of the world
ဥပမာဆိုရင်မျက်စိကွယ်နေတဲ့သူဆိုပါစို့မျက်စိကွယ်နေတဲ့သူဆိုရင်ပြင်ပလောကရဲ့အာယုံကိုသူဘာမှရယူနိုင်ခြင်းရှိမှာမဟုတ်ပါဘူးပုံပန်းတဏ္ဍတို့အစင်းတို့ကိုဘယ်လိုမှသူရယူနိုင်ခြင်းရှိမှာမဟုတ်ပါဘူ
း Similarly a person who is deaf from the birth does not know the world of sound
ထို့နည်းအတူပဲနားပင်နေတဲ့သူတယောက်ဆိုပါစို့ပြင်ပလောကရဲ့အတံပလာများကိုသူဘာမှလက်ခံရယူနိုင်တဲ့အခြေအနေရှိမှာမဟုတ်ပါဘူ
း Therefore the world is world only when it comes in contact with these six sense doors
ဒါကြောင့်မလို့ကျွန်တော်တို့ခေါ်နေတဲ့လောကဆိုတာပြင်ပကအာယုံတွေကိုကျွန်တော်တို့ရဲ့ဒွါရတွေကနေပြီးတော့ယူခြင်းလက်ခံခြင်းသာဖြစ်ပါတယ်
And Buddha says that the entire universe is mere vibration. Sabbo loko pakampito, mere vibration, mere vibration.
ဒါကြောင့်မြတ်စွာဘုရားရှင်ကပြင်ပလောကကြီးဆိုတာလေဖြစ်ပြည့်အစင်းနဲ့သွားနေတဲ့လောကကြီးသာဖြစ်ပါတယ်.
When someone reaches the stage of bhanga, then only one can realize that the entire universe is also vibration
ဒီအဆင့်ဟာဆိုရင်ဘင်္ဂညာအဆင့်ကိုရောက်နေတဲ့သူမှသိတာဖြစ်ပါတယ်ဘင်္ဂညာအဆင့်ကိုရောက်နေတဲ့သူတယောက်ဖို့ကတော့ဩလောကကြီးဆိုတာဖြစ်ပြည့်အဆင့်နဲ့လွှားနေတဲ့လောကကြီးပါလားလို့သူသိပါတယ
် A sound comes in contact with the ear and a good meditator will feel there is vibration in the sound
ထို့နည်း၎င်းမဲ့ကျွန်တော်နားကနေအတန်ကြားတယ်အတန်နဲ့ကျွန်တော်တို့ကြားတဲ့အာယုန်တွေကိုယူလိုက်ပါတယ
် A shape a form comes in contact with the eyes it is nothing but vibration
မျက်စိကယူတဲ့အာယုန်တွေကလည်းမျက်စိကနေပြီးတော့ရသလိုပါပဲနားကယူတဲ့အာယုန်ကလည်းနားကနေရပါတယ
် smell comes in contact with the nose it is nothing but vibration
နှာခေါင်းကရတဲ့အနံ့ဆိုတာလည်းဘာမှမဟုတ်ပါဘူးတကယ်ကြတော့ဖြစ်ပြည့်အစင်းနဲ့သွားနေတဲ့ဥစ္စာသာဖြစ်ပါတယ
် It taste comes in contact with the tongue it is nothing but vibration
ရှားပေါ်မှာရောက်လာတဲ့အရာသာဆိုတာလည်းတကယ်တော့ဘာမှမဟုတ်ပါဘူးဖြစ်ပြည့်နဲ့သွားနေတဲ့အစင်းသာဖြစ်ပါတယ
် Any tangible item comes in contact with the bodyIt is nothing but vibration.
ဒီလေကောင်းမယ်။ကိုယ်ပေါ်မှာခံစားရတဲ့ခံစားမှုတွေဆိုတာလည်းပဲဖြစ်ပြည့်နဲ့သွားနေတဲ့အစင်သာဖြစ်ပါတယ်
။ Any thought, any emotion comes in contact with the mind, it is nothing but vibration.
ပြီးတော့ကျွန်တော်တို့စိတ်ကလည်းတွေးတယ်။စိတ်ကတွေးတဲ့အတွေးတွေမှန်သမျှလည်းတည်တည်ချာချာရှုလိုက်ရင်ဖြစ်ပြီးပြတ်သွားတာပဲ။ဒါကြောင့်အတွေးတွေဟာလည်းဖြစ်ပြည့်နဲ့သွားနေတဲ့အစင်သာဖြစ်ပါတယ်
။ A good meditator reaches the stage where one experiences that the all six sense doors are also vibration and the objects of the six sense doors are also vibration.
ဒါကြောင့်ယောဂီတယောက်ဖို့တည်ချာချာအားထုတ်ထားတဲ့ယောဂီတရားဖို့ဆိုရင်ဒီဓာရ6ပောက်ကဝင်တဲ့အာယုန်တွေမှန်သမျှဟာလေဖြစ်ပြည့်အစင်နေသားဖြစ်တယ်ပြင်ပလောကမှာရှိတဲ့အရာဝတ္ထုတွေအားလုံးဟာလေဖြစ်ပြည့်အစင်နေသွားနေတယ်ဆိုတာပဲတွေ့ကြရပါမယ
် Then it becomes very clear another teaching of the Buddha as to how one becomes miserable
ဒါကြောင့်မြတ်စွာဘုရားရှင်ရဲ့အရေးကြီးဆုံးသောချက်ကဒီဟာတွေအဖြစ်ဆင်းရဲတွေဒုက္ခတွေဆိုတာကိုဖော်ပြခြင်းပဲဖြစ်ပါတယ
် A good meditator feels a sound has come in contact with the ear a vibration has come in contact with another vibration
နားကနေပြီးတော့အတန်နေဝင်လာတယ်အဲ့ဒီအတန်ကိုမှတ်ကြည့်ပါဖြစ်ပါပဲနောက်အတန်နေထပ်ဝင်လာတာလည်းဖြစ်ပါပဲ
And the new vibration starts throughout the body
အဲ့ဒီဖြစ်ပျက်တရားတကူလို့မှလည်းပဲဖြစ်ပျက်ဖြစ်ပျက်နဲ့ပဲအစင်သွားနေပါတယ
် and the mind then gives evaluation to the object outside and if the object is said good this vibration becomes pleasant when the object is said bad this vibration becomes unpleasant
ပြိပက်ကအရာတွေကိုကိုယ်ကခံစားတဲ့အခါမှာကောင်းတယ်လို့ပဲခံစားသည်ဖြစ်စေဆိုးတယ်လို့ခံစားသည်ဖြစ်စေတည်တည်ကြာကြာစိုက်ပြီးရှုမှတ်ရင်တော့ဖြစ်ပျက်အစင်သာပဲဖြစ်ပါတယ
် The sound has come and the mind gives evaluation these are words of abuse insult very bad then one will notice all the vibration throughout the body has become very unpleasant very unpleasant
ကိုယ်ကမှတ်ယူခြင်းသာဖြစ်ပါတယ်တကယ်တော့ဝေဒနာတွေဟာမကောင်းဘူးကောင်းတယ်ဆိုတာကိုကိုယ်ကပဲရှုမှတ်ပြီးတော့နေရခြင်းဖြစ်ပါတယ
် similarly the words have come into the ears mere vibration but it is given valuation these are the words of praise ah very good wonderful and you will notice all the vibrations in the body has become very pleasant
ဝေဒနာတွေမှာတခါတရံမှာသာယာပွဲဝေဒနာတွေဖြစ်ပါတယ်ဒီသာယာပွဲဝေဒနာတွေလည်းတကယ်သာရှုမှတ်ကြည့်ပါသူကဖြစ်ပြဖြစ်ပြအစင်းနဲ့ပဲခန္ဓာကိုယ်ထဲမှာတွေ့ရမှာပ
ါ whenever you feel that the vibration is very unpleasant you react with anger with aversion dosa
ဝေဒနာကိုခံစားတဲ့အခါမှာမနှစ်သက်မသာယာတဲ့ဝေဒနာမျိုးဆိုရင်ကို့မှာဒေါသတွေစိတ်တွေဖြစ်လာပါတယ
် when you experience sensations which are pleasant then you react with craving with clinging lobha
တကယ်လို့သာယာတဲ့ဝေဒနာလေးတွေကြတော့ခံစားမိရင်လောဘဖြစ်လာပါတယ
် then it becomes very clear that we are not reacting to the words of abuse or words of praise you are reacting to the sensations on your body which are pleasant or unpleasant
ဒါကြောင့်ကျွန်တော်တို့ဟာဝေဒနာကိုခံစားတဲ့အခါမှာตายရတဲ့ဝေဒနာမตายရတဲ့ဝေဒနာဆိုတာကိုကိုယ်ကပဲခံစားနေတာဖြစ်ပါတယ
် This was a great discovery by Buddha that we are not reacting to the outside object you are reacting to the sensations on your body
ဒါကြောင့်မြတ်စွာဘုရားရှင်ရဲ့ဒီရှာဖွေတွေ့ကြည့်ရှာဖွေတွေ့ရှိချက်ကြီးဟာအဓိကအတွေ့အကြုံကြီးဖြစ်ပါတယ်ကျွန်တော်တို့ကဝေဒနာတွေကိုခံစားရတဲ့အဲ့ဒီလိုခံစားရတဲ့အခါမှာဒီဝေဒနာတွေကိုတုံ့ပြန်မှုပြုကြတယ်ဒါကြောင့်ဝေဒနာတွေကိုတုံ့ပြန်မှုပြုတဲ့တွေ့ရှိချက်ကြီးဟာဖြစ်ရင်မြတ်စွာဘုရားရဲ့အဓိကအတွေ့အကြုံကြီးဖြစ်ပါတယ
် His words become very clear Shalaitan Pachya Phas Six sense doors comes in contact with the six sense object and then phassa paccaya vedana and as soon as there is a contact there is a sensation on the body and then only vedana paccaya tanha
kinaro parisa tambupama atta pissiya vedana vedana pissiya tanha so pi lo hoja thara ha phi yin di a chet ku be hoja chin phit par de
this discovery made understanding that really you are reacting to the sensation on the body you are generating lobha or dosha towards the sensations unless you develop your faculty to feel the sensations you will not know whether you have generated lobha or dosha
kinaru wa vedana ta khu ko lakkhan lai de lakkhan lai pi lo ta ya hnit tae yin le kinaru ma lobha a ni ne tong pyan lai de မလာယာမနှစ်သက်ရင်လေဒေါသအနေနဲ့တုံ့ပြန်လိုက်ကြပါတယ်အဲ့ဒါဟာဖြစ်ကျွန်တော်တို့တကူလုံးကိုအဲ့ဒီတုံ့ပြန်မှုတွေဟာစိတ်ဝင်သွားပါတယ
် So the key of liberation was found you have to be aware of the sensations on the body and don't generate lobha or dosha
အဲ့ဒီမှာအရေးကြီးဆုံးဆင်းရဲကလွတ်မြောက်ဖို့တော့ချက်ကြီးကိုကျွန်တော်တို့တွေ့ရတာဖြစ်ပါတယ်အရေးကြီးဆုံးဆင်းရဲကလွတ်မြောက်ဖို့တော့ချက်ကြီးဖြစ်ပါတယ်အဲ့ဒါကတော့ဝေဒနာကိုခံစားရရင်ဝေဒနာပေါ်လာရင်လောဘဖြစ်အောင်မတုံ့ပြန်ဘူးဒေါသဖြစ်အောင်မတုံ့ပြန်ဘူးမတုံ့ပြန်ဘူးအရေးကြီးပါတယ
် So on the one hand you train your mind to feel different kinds of sensations on the body on the other hand you train your mind to remain equanimous.
Eri ma virana pola yin virana ko lak khan lai ba da ta phe phit ba de di virana ko lak khan pi lo eri virana jao lobha ma phit pho dola ma phit pho tani pyo yin ma tong pyan mu yee chi ba de.
And your habit pattern starts changing. Your habit pattern, which was to generate lobha and dosa, is start changing now.
Chanaru ma phit la ga de le chin ni ya tong pyan ne le chin ni phit ba de chanaru wa virana ta khu khu paw la lo khan sa mi yin lobha phit aung tong pyan dat ja ba de dosa phit aung tong pyan dat ja ba de aku ro taya a thauk la lo si yin di lo ma tong pyan mu be phit ba de.
So more and more you become expert in observing the sensation and expert in keeping the mind equanimous, you are coming out of your misery.
Eri lo be virana po la ye ma tong pyan mu so de upekkha shu me upekkha ne shu pyin lai me so yin sin ye dukkha a paung ga lo myaw ma phit par de.
The enlightened one was not interested only in giving sermons. He was interested to make people practice and come out of misery.
Yes, Swabhya Singha, Ta Jao Malu, Dilu, Sinye Dukha Pao Nika Lumyao Aung, Upekha Ne, Virana Gu Shubu Ati Cha Ho Cha Pshike, Ho Cha Gera Pshipare.
And therefore now, hundreds and thousands of students around the world, from different traditions, different religions, when they practice, they start experiencing peace and harmony, coming out of misery.
Ini kaba ma lu myo paw mya swa ha vipattana taya ro mya ji ko a thau nei ja ba bi a thau nei de kha ma thuru vedana ko lak khan ne lak khan pi lo ma tong pyan mu upekkha a so de upekkha ne shu tat de shu tat de twe thuru ha sin ye ri pe phyaw lu chan na ri yauk nei ja ba bi.
And they understand that Buddha's teaching is not merely for the Buddhist. Buddha's teaching is for everyone, all human beings, because they are suffering and there is a way to come out of suffering.
Loka ma lu dai ha sin ye ma kin me sin ye ko khan sa ni ya ja ba de di dukkha sin ye ko khan sa ni ja ya de lu a paung twe a long di myat swa phya sin ye de ya phit par de buddha ba la win ni twet da mho ba bu sin ye dukkha yauk ni lo sin ye dukkha ga lu myauk chin ne lu ri a long twe myat swa phya sin ye de ya ro phit par de.
The technique he gave is so universal, so non-sectarian. Anybody and everybody can practice easily without any hesitation.
Yes, Abhyasi ye tiya ro su da ga be gain gana ga lu ma su be ba da ga lu ma su be hlwa ga lu ma su ba tu ma su chit nai ne tiya ro ji phit par de.
When someone is asked, you observe your breath, just breath. Then breath is not Buddhist, breath is not Hindu, breath is not Muslim, breath is not Christian, breath is breath, a human breath. Anybody can observe the breath and will get the same result.
Sinza ji ba, thwet li win li shu ja re, win de thwet de shu ja re, ari win li thwet li shu re so da, khriyan ma le shu lo ya da mho ba u, muslim ma le shu lo ya da mho ba u, hindu ma le shu lo ya ba u. ဘသူပဲဖြစ်ဖြစ်လူဆိုရင်ဒီဝင်လေထွက်လေရဝင်နေထွက်နေရှူနေကြရတာပါပဲ.
And if somebody observes the sensations are not Hindu or Muslim or Buddhist or Christian. Sensations are sensations.
ခန္ဓာကိုယ်မှာဝေဒနာပေါ်ရဆိုရင်လူဆိုရင်ပေါ်မှာပဲ။ဘသူပဲဖြစ်ဖြစ် Hindu ရဲ့ဝေဒနာ Muslim ရဲ့ဝေဒနာ Christian ရဲ့ဝေဒနာရဲ့လို့ဒီလိုဝေဒနာခွဲခြားလို့မရပါဘူး.
And these sensations are related to your lobha, to your dosa. Lobha and dosa is not Hindu or Muslim or Christian or Jain. They are lobha, dosa, craving, aversion, which is miserable, makes miserable everyone.
Virana pore sura lobha jau povara le phit pare, dosa jau povara le phit pare. Da jau di lobha dosa sura le be Muslim ye, Hindu ye, Christian ye mho ba u. Lobha dosa da po la ji virana ha phit po la ma ba be.
People learn how to observe sensation and they come out of lobha and dosa, they come out of misery. They may call themselves Hindu or Muslim or Christian or by any name, makes no difference.
Eri virana gu upekha phe shu nai lo mya phin no lobha ga le lut myauk me dhotha ga le lut myauk me shu mat nai ne tu man na mya lut myauk ma phit par de Hindu ma lut myauk ya me Christian ma lut myauk ya me Muslim ma lut myauk ya me lo ma shi ba u.
Therefore, today there is no religion in the world, no religion whose followers are not attending Vipassana courses.
Tha jao kane kaba ma ku kwe mu ba da ri si ja ba de. Ari ku kwe mu ba da ri ya pogu ri ha vipattana taya ro ji ko a thauk ni ja ba bi.
Nobody objects because they find the result. The result is so good for everyone, it is the same result.
Ari ku kwe mu ba da baung song ga သူတွေဟာဝိပဿနာတရားတော်ကိုဝင်ရောက်အားထုတ်ပြီးတဲ့အခါကျတော့အဒီဝိပဿနာတရားတော်ကြီးဟာဖြင့်ဘာမှကန့်ကွက်စရာမရှိပါဘူးအကျိုးကျေးဇူးပြုတဲ့တရားတော်ကြီးသာဖြစ်တယ်လို့ပြောကြပါတယ
် Everyone is miserable due to one reason or the other outside reason but inside reason is that you are generating lobha you are generating dosa and that is why you are miserable if lobha and dosa is no more your misery is no more
လူတိုင်းမှာဒုက္ခဆိုတာတစ်ခုမဟုတ်တစ်ခုရှိကြတာကြီးပါပဲဘာဖြစ်လို့အဲ့ဒီဒုက္ခရှိလဲဆိုတာကိုဆန်းစစ်ကြည့်မယ်ဆိုရင်ခုနလောဘတို့ဒေါသတို့ကိုမရှုမှတ်ပြစ်နိုင်လို့ဖြစ်ပါတယ
် This wonderful technique of the enlightened one got lost everywhere even in the country of origin but my motherland Myanmar maintained it in its pristine purity for centuries together and that is why the world is now getting benefited by it
ဒီဝိပဿနာတရားတော်မြတ်ကြီးဆိုတာယခုခါမှာတော့ကဘာမှာကျင့်ကြံအထောက်နေကြပါပြီအဲ့ဒီဝိပဿနာတရားတော်မြတ်ကြီးကိုထိမ့်သိမ့်ထားတဲ့နိုင်ငံကတော့ကျွန်တော်တို့မြန်မာနိုင်ငံသားဖြစ်ပါတယ်ကျွန်တော်တို့မြန်မာနိုင်ငံကနေပြီးတော့ဒီဝိပဿနာတရားတော်မြတ်ကြီးကိုကဘာကရရှိခြင်းဖြစ်ပါတယ
် Therefore the students of Vipassana very soon starts realizing that they got this wonderful technique because of this country and because of the Sangha of this country who maintained the purity of the technique for centuries together.
ဒီဝိပဿနာတရားတော်မြတ်ကြီးကိုအဓိကအဖြစ်ထိမ့်သိမ့်ထားတဲ့ပုဂ္ဂိုလ်တွေကတော့တန်ဃာတော်များပဲဖြစ်ပါတယ်တန်ဃာတော်များစီကနေပြီးတော့ကျွန်တော်တို့ဒီဝိပဿနာတရားတော်မြတ်ကြီးကိုရရှိကြတယ်ဆိုတာကိုအားလုံးအသိပဲဖြစ်ပါတယ
် More and more people in the world if they start practicing Vipassana there'll be more and more peace in the world
ကဘာမှာရှိတဲ့လူတွေကဝိပဿနာတရားတော်မြတ်ကြီးကိုအားထုတ်ကြည့်ကြပါတယ်အဲ့ဒီအခါမှာဝိပဿနာတရားတော်မြတ်ကြီးကိုအားထုတ်လေးလေးချမ်းသာမှုရလေးလေးဆိုတာကိုသူတို့ကြုံတွေ့ကြရပါတယ
် Every wise person thinks of world peace may there be peace in the world but unless there is peace in the individual human being how can there be peace in the world
ကဘာငြိမ်းချမ်းရေးကိုလူတွေလူလားနေကြပါတယ်ကဘာငြိမ်းချမ်းရေးကိုရဖို့ဆိုတာကျွန်တော်တို့တဦးစီလူတိုင်းလူတိုင်းငြိမ်းချမ်းမှကဘာငြိမ်းချမ်းရေးကြီးကိုရမှဖြစ်ပါတယ
် And here is a technique given by the enlightened one where each individual can experience peace within which will bring peace to the world
အဲကြောင့်မလို့မြတ်စွာဘုရားရှင်ရဲ့တရားတော်ဟာတဦးချင်းကိုငြိမ်းချမ်းမှုပေးနိုင်စွမ်းရှိတဲ့တရားတော်ကြီးဖြစ်ပါတယ်အဲဒီလိုတဦးချင်းကငြိမ်းချမ်းမှုရရင်တကဘာလုံးငြိမ်းချမ်းမှာဖြစ်ပါတယ
် This is a great contribution of the enlightened one to the suffering humanity
ဒီတရားတော်ကြီးအဖြစ်ရင်မြတ်စွာဘုရားရှင်ရဲ့ကဘာကိုပေးစွမ်းနိုင်သောငြိမ်းချမ်းရေးတရားတော်ကြီးဖြစ်ပါတယ
် And therefore a great contribution of my motherland to the world to enjoy peace real peace within
အကြောင်းကျွန်တော်မိခင်နိုင်ငံဖြစ်တဲ့မြန်မာနိုင်ငံဖြစ်ရင်တကယ်ကမ္ဘာငြိမ်းချမ်းရေးကိုပြီးနိုင်မဲ့နိုင်ငံကြီးဖြစ်ပါတယ
် citizens of this ancient city I am hopeful that most of you are meditating if not each individual must meditate so that you get advantage of the technique of Buddha and you become a good example for the world. Look how people of this country are living a peaceful life.
Hari bhogo myo so da le si hao myo de myo si cha de myo de myo phit par de di vipassana taya ro mya ji ko a thau nei ja de tu ri be phit par de di vipassana taya ro mya ji ko a thau pi ro bhogo ka tu ri ha le kaba nyin nyan yi ko pi swan nai me tu ri phit la ba le me
those who are meditating may they grow in meditation and reach the final goal of liberation. Those who are not meditating may start as early as possible for their own good, for their own benefit.
Upadana tiyaro myaji ko a thau chi ja de tu ri ya le be set le pi lo no yit che ti de yin che aw chu sa a thau ja ba a ma thau wa de de tu ri ya le be mi mi do i a chu jesus a twet set set a thau phit aw a thau ja ba.
In the outside world there are people who have no devotion towards Buddha, so they may hesitate initially, but in this my motherland majority of the people have devotion for Buddha. Therefore it is easy for you to meditate and reach the final goal.
Yanaru gaba ma lu re si bare lu re ma tara taya so da si bare tara taya so da yongji mu we phit bare တရားတော်မြတ်ကြီးပုံမှာယုံကြည်မှုမရှိသေးတဲ့သူတွေကတော့တရားရကြမှာမဟုတ်ပါဘူးကျွန်တော်တို့မြန်မာနိုင်ငံမှာတော့သရတရားဆိုတဲ့ယုံကြည်မှုရှိနေကြပါပြီအဲ့ဒီယုံကြည်မှုပေါ်အခြေခံပြီးတော့တရားတော်မြတ်ကြီးကိုရရှိကြမှာဖြစ်ပါတယ်ဒါကြောင့်သရတရားဖြစ်ရှိနေပြီဖြစ်တဲ့အတွက်တရားတော်ကြီးကိုရရှိကြမှာတည်ကြတဲ့အတွက်ကြိုးစားပြီးအားထုတ်ကြပါအားထုတ်ကြပါအားထုတ်ကြပါလို့ပဲတိုက်တွန်းလိုပါတယ
် May all of you enjoy real peace, real harmony. May all of you enjoy the best fruits of the Dhamma given by the Enlightened One.
Alumno yogi mya kui chama jin sei chana jin lu phi pi su nya ba si. Tiya du tiya mya ye tiya da ko khan sa pi ro sin ye dukkha mya pe pyaw yi chan da dukkha tu yauk ja ba si ta di. Tha du. Tha du.